ညောင်မြို့မှာဖြစ်ပွားခဲ့တဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့ဥဆောင်သူတွေကိုရေးရွဆောင်ရွက်ဖို့အတွက်စီစဉ်နေရလို့သိရပါတယ်ရှင်။ဘယ်လိုပုံစံမျိုးဆောင်ရွက်နေပါသလဲရှင်။
အော်ဒီညဥ်မှာဖြစ်သွားတဲ့ဟိုဖြစ်စဉ်ကကျွန်တော်တို့ဒီခရိုင်ထူထူအုပ်ချုပ်ရေးဦးစီးဌာနဇုံးကိုချမ်းဖက်လူစုကနေပြီးတော့ဝင်ရောက်ချမ်းဖက်တဲ့အချိန်မှာလူငယ်တွေတက်ဖွဲ့နေပြီးတော့ထိန်းသိမ်းပြီးတော့ပြစ်ခတ်မှုဒါဖြစ်ပွားခဲ့ရင်ဖြစ်ပါတယ်။အခုမီဒီယာတွေမှာပြောနေလို့ဆန္ဒဖော်ထုတ်တာကိုချမ်းဖက်ဖြိုခွင်းနေဆိုတာတော့မှားပါတယ်။အဲ့ဒါမဟုတ်ပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအခမ်းအနားမှာနော်တာဝန်ခံကျင်းပတဲ့ဦးဆန်လာပေါ်ပေါ့ဒီရေးရေးဖို့အတွက်ကိုနိုင်ငံတော်သမ္မတရုံးကနေပြီးတော့ပုံမှန်120မိနစ်နဲ့နော်အရေးယူဆောင်ရွက်ဖို့အတွက်ကိုမိတ်ထုတ်ပြန်ထားပြီးဖြစ်ပါတယ်။ဆန္ဒဖော်ထုတ်လို့ဆန္ဒပြတဲ့လူတို့ကိုအချမ်းဖက်ဖြစ်စည်းတာနဲ့မဆိုင်ဘူးဒီဥစ္စာ။ကျွန်တော်တို့ဒီခရိုင်အုပ်ချုပ်ရေးရုံးနဲ့ကိုဝင်နေခရိုင်အုပ်ချုပ်ရေးရုံးကိုဖြစ်စည်းတယ်။ဟုတ်ကဲ့အမနိုင်ငံတော်အလံကိုဖြုတ်ချပြီးတော့နော်တို့နော်ဒီအမရခိုင်အလံကိုဖြန့်ထူတယ်။ကိစ္စနဲ့ပတ်သက်ပြီးတော့နော်ခုနကပြောတဲ့ဒီတာဝန်ရှိတဲ့ဒီစာပြီးခေါ်ပြောပွဲနဲ့ပတ်သက်ပြီးတော့ဒီတာဝန်ယူတဲ့ခုနကပြောတဲ့ဦးဆန္ဒပေါ်နဲ့နော်ဒီအပေါင်းပါကိုအောင်တဲ့လူအလုံးပုံမှန်122ရတရားဆွဲဆိုဖို့အတွက်နိုင်ငံတော်ကနေပြီးတော့မိအနာတာအနေထားရှိပါတယ်။အဲ့တော့ဒီဥစ္စာတော့ဒါဒီညာဦးဖြစ်စဉ်နဲ့ပတ်သက်တာပါ
။ဒေါက်တာအေးမောင်ကိုလည်းအမှုဖွင့်ထားရလို့သိရပါတယ်ရှင်။သူကရောဘာကြောင့်အမှုဖွင့်ခံထားရတာလဲရှင
်။ဒေါက်တာအေးမောင်ကြတော့သူကဒီညာဦးဖြစ်စဉ်နဲ့သူကမပတ်သက်ပါဘူး။သူကဒီ15ရက်နေ့မှာရသေးတော်မြို့နေမှာနော်ရသေးတော်မြို့နေမှာပြုလုပ်တဲ့ဒီစာပြီးခေါ်ပြောပွဲပေါ့။အဘိခေါ်ပြောမှာ233နှစ်ပြည့်ရခိုင်ပြည်နယ်အချုပ်အခြာအာဏာကျဆင်းခြင်းထိမ့်မှအဘိခေါ်ပြောပွဲအဲ့ဒီမှာသူပါဝင်ခေါ်ပြောခဲ့တဲ့နော်ဥဝေဟင်းအောင်ဘာဥအောင်ကျော်ဝင်းဆရာကြီးဆရာ
ဟုတ်ကဲ့
အဲ့ဒါဒေါက်တာအေးမောင်ယူဆတော်ကိုယ်စားလှယ်သူတို့ရဲ့ဒီခေါ်ပြားပြောဆိုချက်များနဲ့ဆက်လင်းပြီးတော့သူတို့လည်းဒါရသက်ကြီးပုံမှန်122ရတရားဆွဲဆိုနော်နိုင်ငံတော်သမ္မတရုံးကနေပြီးတော့ဒါကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့ခင်သူရုပ်ရှင်ဥပဒေဌာနဒုတိယခင်ရုပ်ရှင်ကိုဥက္ကမောင်ဥနော်ရသက်ကြီးကျင်းထုံးဥဝေပုံမှန်196ရအခွင့်အာဏာအမြင့်ထားပါဒီဥစ္စာတော့ကျွန်တော်တို့ရဲ့လူထုလူကြီးကတော့ဒီဥစ္စာကိုပြောလို့ဒါရသူကြီးကိုကျွန်တော်တို့ကဒါဥတိုက်လျှောက်ထားရမှာပေါ့နော်ဥတိုက်လျှောက်ထားပြီးတော့ရသူကြီးကအစ်စ်နော်ဒီဒီအဝန်းထုတ်ပြီးတော့ဆက်ပြီးတော့လှုပ်ရမှာဖြစ်ပါတယ်ခုနပြောတဲ့ဒီရသေးတောင်ဟောပြောပွဲဖြစ်စဉ်နဲ့ပတ်သက်လို့ငွေအောင်နဲ့ဒေါက်တာအေးမောင်ညောင်လုံးတော့905နဲ့ကျွန်တော်တို့ဒါအမှုဖွင့်ထားပါတယ်905ခါကွင်းနဲ့အမှုဖွင့်ထားတာရှိပါတယ
်ဒါဘာမှအမှုဖွင့်ထားတာလည်းမသိဘူးဆရာ
ဒါကျွန်တော်တို့ဟိုပေါ့နော်ဒီရသေးတောင်မြို့နေရတဲ့ဖွင့်ပူဇော်မှာပါကျွန်တော်တို့အခုဖွင့်တာပါအဲ့ဒါနဲ့ပတ်သက်လို့ကတော့တခုနာဆိုလို့ဒါတရားဆွဲဆိုဖို့အတွက်တရားဆွဲတင်နိုင်ဖို့အတွက်နော်ရတဲ့ဖွင့်ရနေနော်သူတို့ဥစ္စာရှိရတယ်လို့ဒါဆက်ပြီးတော့
ဟုတ်ကဲ့ဆရာအမှုဖွင့်တာရောဘယ်နေ့အမှုဖွင့်လိုက်တာလဲဆရာ
ဖွင့်တော့15ရက်နေ့မှာဖွင့်တာပါ
15ရက်နေ့အမှုဖွင့်လိုက်တယ်ပေါ့နော်ဟုတ်ကဲ့ဆရာဖန်ဆီးရမိရဲ့အတွက်ကရောဘယ်လိုတွေများဆောင်ရွက်နေပါသလဲရှင
်ဖန်ဆီးရမိတာဆိုတာတော့ကျွန်တော်ထင်းနေတယ်လို့ပြောနေပါလေဖန်နေစီရောဇူးမှာဖန်ရအောင်ခုနကပြောတရားစီရင်ဆောင်ရွက်ဖို့အတွက်ရတဲ့ဖွေရနေပြီဆောင်ရွက်ချက်ရှိရတာဆောင်ရွက်တာဥဝေအောင်တော့ဒါတင်းတင်းသာပြီးဖြစ်ပါတယ
်ဒေါက်တာအေးမောင်ကလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်တဲ့အခါကျတော့ဒီလွှတ်တော်ရဲ့လုံထုံးလုံလေးအရာရောဘယ်လိုများဆောင်ရွက်ထားပါသလဲရှင
်ဟုတ်ပြီပြီခုနကပြောတမန်တော်ရောနေမိတာပြီဟုတ်သူခုနကပြောကျွန်တော်တို့ကတရားသူကြီးစီကဖန်ဝန်လိုက်ဟိုဝန်ထုတ်ပြီးသူစီဆက်ပြီးတော့ဒါဟုတ်ဒီရတဲ့ဖွေရဆောင်ရွက်မှာဖြစ်ပါ
ဟုတ်ကဲ့ပါဆရာဆရာခုလိုဖြစ်ကြပြီလားကျေးဇူးတင်ပါတယ်ရှင်